မြန်မာနိုင်ငံအတွင်းတပ်တူတူဖော်ရေးလုပ်ငန်းလှုပ်ဆောင်နေတဲ့ထိုင်းတပ်တူတွင်လုပ်ငန်းကုမ္ပဏီတစ်ခုကတရားစွဲဆိုချင်းခံထားတဲ့ထိုင်းတရင်တော့ဖရက်ရူဂျီဝန်နရွန်ရဲ့အမှုကိုရုပ်သိမ်းပေးဖို့မျိုးစင်းချာတရင်တော့များအဖွဲ့ RSF အပါအဝင်ထိုင်းနဲ့မြန်မာလူခွင့်ရေးဖွဲ့တွေနဲ့တဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့တွေပူးပေါင်းတောင်းဆိုလိုက်ကြတဲ့အကြောင်းကိုတင်ပြပေးပါမယ်ရှင်ထိုင်းတပ်တူတွင်လုပ်ငန်းကုမ္ပဏီတစ်ခုဖြစ်တဲ့မြန်မာပွန်ပီပက်ကုမ္ပဏီလစ်မိတက် MPC ကနေတရားစွဲတာခံထားတဲ့ထိုင်းတရင်နောက်ဖရက်ရူဂျီဝန်နရွန်ရဲ့အမှုကိုချက်ချင်းပြင်ပြီးရုပ်သိမ်းဖို့နေစည်းမချတရင်နောက်များအဖွဲ့ RSF အပါအဝင်ထိုင်းနဲ့မြန်မာလူအခွင့်အရေးအဖွဲ့တွေနဲ့တဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့အားလုံးပေါင်း80ကနေပြီးတော့ပူးရဲကြေညာချက်တောင်ထုတ်ပြန်ခဲ့ပါတယ်မေလ14ရက်နေ့တော့ပူးရဲကြေညာချက်မှာပါဝင်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့တာကပေါ်လူငယ်အဖွဲ့ရဲ့အကြံပေးတူဖြစ်တဲ့နော်ပီတလောကကြေညာချက်ထုတ်ပြန်ရတာနဲ့ပတ်သက်လို့အခုလိုရှင်းပြပါရစေ
။ကုကြီးခိုင်တင်ထောင်းတာထိုင်းလူကွေးကော်မရှင်ကဒီအမှုကိစ္စနဲ့ပတ်သက်ဥဒမာလာစုံစမ်းစစ်ဆေးရတဲ့အချိန်တော့လိုက်လာတယ်။လက်ရှိဒီဖြစ်ဖြစ်နေတဲ့အခုဒီမြန်မာပုံစံကုမ္ပဏီထိုင်းကုမ္ပဏီကြောင့်ပေါ့ဒီမိုင်းလုပ်ငန်းကြောင့်ဖြစ်ခိုင်းနေတာတဲ့ရည်ရည်သားတွေလည်းတွေ့တယ်။အဲဒီမောင်လည်းသူတို့သွားလေတယ်။ရည်ရည်သားတွေလည်းသူတို့ကသိဆုံးမင်းရတယ်။သူတို့ရဲ့တွေ့ရှိချက်ရည်ရည်သားရဲ့ဖြစ်ချင်ချက်ပေါ်မှာအမှန်တရားပေါ်မှာပြီးရယ်နော်။ကုမ္ပဏီရဲ့ကုန်တိတ်ကထိခိုက်အောင်ရည်တာမဟုတ်ဘူး။အကျယ်ကြီးတဲ့ပေါ်မှာသူကဖြစ်ချင်ပြီးတော့ရည်တဲ့အတွက်ပေါ့နော်။အမှန်တရားပေါ်မှာရည်တဲ့အတွက်ဒါကသူရဲ့လွတ်လပ်စွာရည်သားထုတ်ဖို့ခွင့်ကိုထိခိုက်ရတယ်ပေါ့နော်။ဒါကြောင့်မို့ဒါကြတော့ကျွန်တော်တို့အနေနဲ့အမကြီးရရဲ့ဒီလွတ်လပ်စွာရည်သားထုတ်ဖို့ခွင့်ကိုအဲ့ဒီကဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ကဆိုပြဆက်ဆိုရတဲ့အမှုကိုရုပ်သိမ်းဖို့အတွက်ထောက်ဆလိုက်ရှိနေပါတယ်လို့
ဒါကပေါ်လူငယ်အဖွဲ့ဟာတနင်္လာရီတိုင်းပြည်ပတာတူတွင်တူးဖော်ရေးပါဝင်တခြားစီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့ညံ့နာမှုတွေကိုဒေသခံတွေသိရှိနှိုးကြားမှုရှိစေဖို့လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်တနင်္လာရီတိုင်းဒွေမျိုးအရှိတ်မှာရှိတဲ့ဟိန်းသားတပ်တူရင်းလုပ်ငန်းကိုလှုပ်ဆောင်နေတဲ့မြန်မာပွန်ပိပက်ကုမ္ပဏီဟာသူတို့တပ်တူဒူးဖော်ရာကနေထွက်လာတဲ့စွန့်ပြစ်ညဉ့်ဉန်းရေတွေကိုအနီးအနားနဲ့ဒေသတဝိုက်မှာရှိတဲ့ရွာသူရွာသားတွေတုံးဆွဲနေတဲ့မြစ်ချောင်းတွင်ဒီတိုင်းလှုပ်ချလိုက်တဲ့အတွက်ရွာသူရွာသားတွေတမ်းမာရေးဆိုင်ရာဆိုးကျိုးတွေနဲ့ရင်ဆိုင်နေရကြောင်းထိုင်းတရင်တော့ဖရက်ရူဂျီဝန်နရွန်ကနေတရင်ဆောင်ပါရည်သားပြီး2019မတ်လ1ရက်နေ့မှာထိုင်းနိုင်ငံတော့တရင်ရှင်တရင်ဌာနကနေသူတို့ရဲ့အွန်လိုင်းစာမျက်နှာမှာဖော်ပြခဲ့တာပါဒီရေးသားဖော်ပြချက်ဟာသူတို့ကုမ္ပဏီရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်ဆိုပြီးတော့မြန်မာပွန်ပီပက်ကုမ္ပဏီကတရင်းနောက်နဲ့အတူဒနေရှင်းတရင်းဌာနကိုပါ2000ကွန်ပျူတာဆိုင်ရာရာဇဝတ်မှုအဥပဒေနဲ့မတ်လ20ရက်နေ့မှာတရားစွဲဆိုခဲ့တာဖြစ်ပါတယ်။တကယ်လို့ဒါကုမ္ပဏီကစွပ်စွဲထားတဲ့အတိုင်းပြင်မှုမြောက်တယ်လို့တရားရုံးကဆုံးဖြတ်ချက်ချခဲ့ရင်တော့တရင်းနောက်အနေနဲ့ထောင်ဒဏ်5နှစ်အထိကျခံရမှာဖြစ်ပြီးငွေကြေးအနေနဲ့ဒေါ်လာ9600နဲ့ညီမျှတဲ့ဘက်ငွေနဲ့သိမ်းပေးဆောင်ရမှာဖြစ်ပါတယ်။ဒါမှမဟုတ်ရင်လည်းထောင်ဒဏ်ငွေဒဏ်တစ်ခုစလုံးကျခံရနိုင်ပါတယ်။လူခွင့်ရေးအဖွဲ့တွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေရဲ့ပူးရဲကြေညာချက်နဲ့ပတ်သက်လို့ဒနေရှင်းတည်င်းဌာနရဲ့အမှုဆောင်အဒီတာတူဖြစ်တဲ့ကျင်တနာပညာဝုကလည်းထောက်ခံကြောင်းပြောဆိုသလိုတည်င်းတော့ဖရက်အနေနဲ့တည်င်းတော့တူလောက်ရမယ့်အလုပ်တာဝန်ကိုမန်ကန်ရိုးသားစွာလှုပ်ဆောင်ခဲ့ခြင်းသာဖြစ်တဲ့ဆိုပြီးဒနေရှင်းတည်င်းတဲ့ဘုံမှာပြောဆိုထားပါတယ်။ဒွေမျိုးအရှိတ်ဘက်ဟိန်းသားတပ်တူရင်းလုပ်ငန်းလှုပ်ကိုင်နေတဲ့မြန်မာပုံတိပက်ကုမ္ပဏီရဲ့လက်ရှိတပ်တူဒူးဖော်ရေးလုပ်ငန်းအခြေအနေနဲ့ပတ်သက်လို့လေနော်ပီတလောကအခုလိုပြောပြပါတယ်
။ဒီခိုင်းကုမ္ပဏီကလုပ်ငန်းကိုစရအောင်ဖြစ်ဖို့တဲ့အချိန်မှာပြဿနာဆက်ရှိတယ်ပေါ့နော်။ဒီ2020နှစ်မှာဆိုလို့ရှိရင်ပေါ့နော်။သူကဆုံးကသူကဒီသူ့မိုင်းကြီးပေါ့နော်။ဒီကိုင်းပဲလှုပ်ချလိုက်တဲ့ကုမ္ပဏီကသူ့ပြည်ကြီးပေါ့။ကျမတို့ကဒီတင်ပြတာရင်းနှီးချက်ကိုသူကလှုပ်ချလိုက်တဲ့အခုဒီဟိန်းသားနေပြီးတော့မှလှုပ်ချလိုက်တဲ့မိုင်းကြီးရာဆိုလို့ရှိရင်ဒီအဝါရံစိတ်အယောင်မျိုးပဲဒီအခုချီချီပြန်လာတဲ့လမ်းမှာတင်တိုင်းမြေရှောင်းမှာဆိုလို့ရှိရင်ကျမတို့ကဖြည်းဖြည်းချင်းချင်းတွေ့ရတယ်တင်တိုင်းမြေရှောင်းမှာရှိတဲ့ဒီရွာတွေကပေါ့နော်ဒီမိုင်းကြီးကိုပဲသူတို့တောက်တုံးရတယ်မိုင်းကြီးကဝါနေပြီနဲ့လည်းသူတို့မှရွေးချယ်စရာမရှိဘူးရည်တွင်းမရှိတဲ့အတွက်ဒီမိုင်းကြီးကသူတို့သုံးရတယ်ပေါ့နော်
မြန်မာပွန်ပိပက်ကုမ္ပဏီဟာထိုင်းတည်င်းတော့နဲ့ထိုင်းတည်င်းဌာနကိုတရားစွဲဆိုထားပေမဲ့တစ်ဖက်မှာတော့ဟိန်းသားတပ်တူတွင်အောက်ဖက်တက်မှရှိတဲ့မြောင်းမြူရွာကရွာသူရွာသား၉ဦးကနေတရားစွဲဆိုတာကိုခံရတာဖြစ်ပါတယ်။မိုးရသည့်အတွင်းတပ်တူမိုင်းတွင်းကနေထွက်လာတဲ့မိုင်းရည်နဲ့အတူကုမ္ပဏီရဲ့နှုံစစ်ကံပြူရွာကနေအဲ့ဒီရွာသားတွေရဲ့ဥယျာဉ်ခြံနဲ့နေအိမ်တွေပါသွားတဲ့အတွက်ရွာသားတွေကကုမ္ပဏီကိုတရားစွဲဆိုတာဖြစ်ပါတယ်ရှင်။